အင်ဒိုနီးရှားနိုင်ငံမှာပထမဆုံးမြေအောက်ယထာလိုင်းကိုတနင်္ဂနွေနေ့ကဂျကာရာမြို့တော်မှာစတင်ဖွင့်လိုက်ပါတယ်။နောက်ဆုံးမောအခြေခံအဆောက်အအုံတွေတည်ရှိတဲ့ဂျကာရာမြို့မှာရင်ကျော်ပိတ်ဆို့မှုတွေရင်ဆိုင်နေရတာကြောင့်အခုလိုအသစ်ပြေးဆွဲမဲ့မြေအောက်ယထာကြောင့်တက်တာမှုရစေမယ်လို့မျှော်လင့်နေကြပါတယ်။အချိန်ယူဖောက်လုပ်ခဲ့တဲ့မြေအောက်ယထာလိုင်းကိုသမရဂျိုကိုဝီရူရိုကိုတိုင်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ဒီယထာလိုင်းဟာဆယ်မိုင်အကွာဝေးရှိပြီးတောင်ဘက်ပိုင်းကနေဂျကာရာမြို့ထဲကိုပြေးဆွဲမဲ့ပထမပိုင်းယထာလိုင်းအပိုင်းဖြစ်ပါတယ်။နောက်ထပ်9မိုင်กว่าဝေးရှိတဲ့မြောက်ဘက်အကူဦးတည်မဲ့ယထာလိုင်းပိုင်းကိုသမရဝီဒူတို့ကအုံမြင့်ချခဲ့ပါဗျ။အဲ့ဒီယထာလိုင်းပိုင်းဟာ2024လောက်မှာပြီးမယ်လို့ခန့်မှန်းပါတယ်။ဂျိုက်ကာဂျပန်နိုင်ငံကနေပြီးတော့ချင်းဝင်တဲ့ဒီမြောက်ယထာလိုင်းတည်ဆောက်တာဖြစ်ပြီးဒေါ်လာဘီလီယံ 1.6 တန်ဖိုးရှိတဲ့စီမံကိန်းဖြစ်ပါတယ်။ဂျကာရာမြို့မှာလုံခဲ့တဲ့ဆန်ဇူးနဲ့အတွင်းကားပိုင်ဆိုင်မှုများလာပြီးလမ်းရည်အတွက်အကန့်အသတ်ရှိတာကြောင့်ရင်ကျော်ပိတ်ဆို့မှုတွေတိတိတသာမြင့်တက်လာပြီးနောက်မှာအခုလိုမြေအောက်ယထာလမ်းကိုလှုပ်လာတာပါ။